COVID-19 ရောဂါကာကွယ်ထိန်းချုပ်နေတဲ့ကာလမှာပြည်သူတွေအနေနဲ့စောင့်ရန်ရှောင်ရန်အချက်တွေကိုလိုက်နာနေချိန်မှာပဲစိတ်ဖိစီးမှုတွေကိုလျှော့ချနိုင်မှုအတွက်စိတ်ကျန်းမာရေးဆရာဝန်ကြီးတွေကလမ်းညွှန်ထားပါတယ်။အရေးပေါ်စိတ်ကျန်းမာရေးဆိုင်ရာကိစ္စတွေကိုအထူးကဆရာဝန်တွေကိုယ်တိုင်ဖြေကြားပေးနေတဲ့အစီအစဉ်တွေကိုလည်းရန်ကုန်စိတ်ကျန်းမာရေးဆေးရုံကြီးမှာစောင့်ရွက်နေတဲ့အခြေအနေတွေကိုပြောပြသွားမှာပါ။မြန်မာနိုင်ငံတွင်းမှာ COVID-19 တခွဲတည်ပြုလူနာတွေရှိလာတဲ့အချိန်လေးမှာဒီရောဂါဖြစ်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်တာဝန်ရှိသူတွေကအရှိန်မြှင့်ဆောင်ရွက်နေကြတာပါပြည်သူတွေအနေနဲ့လည်းဒီရောဂါနဲ့ပတ်သက်တဲ့ဆောင်ရွက်ရှောင်ရွက်အချက်တွေကိုလိုက်နာနေချိန်မှာစိတ်ဖိစီးမှုတွေများလာတာကြောင့်ဒါတွေကိုလျှော့ချနိုင်မယ့်နည်းလမ်းကိုရန်ကုန်စိတ်ကျန်းမာရေးဆေးရုံကြီးကဒေါက်တာအန်ဝိုင်ညိုကအခုလိုလမ်းညွှန်ထားပါတယ်
လူခံစားချက်တွေဖြစ်ပေါ်တဲ့အချိန်မှာဆိုလို့ရှိရင်ကိုခံစားချက်ကိုကိုယုံကြည်ရတဲ့လူတွေကိုပြင်ဖွင့်လိုက်အဲ့လိုမျိုးတွေလုပ်တင်နေနောက်ပြီးတော့အင်မာပဲနေမယ်ဆိုလို့ရှိရင်လည်းတမာရီနီးတဲ့အစားအစာတွေစားတာလို့ပုံမှန်အိတ်တာပုံမှန်လေ့ကျင့်ခန်းလုပ်တာပေါ့နော်အခြားသူတွေနဲ့လည်းအဆက်တွေပြတ်တော့မနေပဲနဲ့ပေါ့နော်ဟိုဖုန်းနဲ့၎င်းပေါ့နော်ဒီအင်တာနက်နဲ့ပေါ့နော်ဒါအဲ့လိုမျိုးထိဆက်ပြီးတော့ပါနေတင်နေပေါ့နော်အဲ့တော့စိတ်ခံစားချက်တက်တာအောင်ဆိုပြီးတော့ကျတော့ဒီလိုစိတ်လေးတောက်တာတို့အရက်တောက်တာတို့ပေါ့နော်အဲ့လိုမျိုးတွေမလုပ်တင်ဘူးပေါ့အခုရဲ့စိတ်ဖြည်းဖြည်းကအရန်များလာပြီဆိုရင်တော့ဒီလိုကိုနဲ့တိတ်ဆွေးနွေးအကြံပေးနိုင်တဲ့လူတွေကိုဟိုနဲ့ဆွေးနွေးရအကောင်ဆုံးပဲပေါ့နော
်မြန်မာနိုင်ငံတွင်းမှာဒီယောဂါကိုကာကွယ်ထိန်းချုပ်နိုင်မှုအတွက်ဌာနဆိုင်ရာတာဝန်ရှိသူတွေအချင်းချင်းကပူးပေါင်းဆောင်ရွက်နေကြသလိုပြည်သူတွေကလည်းလမ်းညွန်ချက်တွေကိုလိုက်နာနေရခြင်းဖြစ်ပါတယ်အခုလိုအချိန်မှာပြည်သူလူထုအပါအဝင်အသွာအလာကတ်သတ်ခံထားရတဲ့သူတွေနဲ့ဒီယောဂါကိုကာကွယ်ကုသရာမှာဆောင်ရွက်နေတဲ့ဆရာဝန်တွေနဲ့လူနာတွေမှာလည်းစိတ်ဖိစီးမှုတွေများနေတဲ့အချိန်ဖြစ်တယ်လို့ဆိုပါတယ်ရွာသားကြီးကရန်ကုန်စိတ်ကျန်းမာရေးဆေးရုံကြီးမှာလည်းလူစုလူဝေးလျှော့ချနိုင်မှုအတွက်နာတာရှည်လူနာတွေကယောဂသက်သာလာသူတို့ချို့ကိုဆေးရုံဆင်းဝင်ပြုထားပြီးပြင်ပလူနာဌာနမှလာပြသူတွေကိုလည်းသေချာချက်မှတ်ပြီးဆောင်ရွက်နေတဲ့အကြောင်းကိုဒေါက်တာအန်ဝိုင်ညိုက VOA ကိုပြောပါတယ
်။ဆေးရုံတင်မဲ့လူနာဆိုလို့ရှိရင်လည်းရန်ကုန်ရေးကြီးတဲ့လူနာမှလည်းကျွန်တော်တို့တင်တယ်။စိတ်အေးမကြီးဘူးဆိုလို့ရှိရင်ကျွန်တော်တို့ကဆေးပေးတယ် OPD တွေနဲ့ပြန်ပြဖို့လုပ်ပေးရပေါ့နော်။ဆေးရုံတင်ပြီဆိုလို့ရှိရင်လည်းကောင်းပြီဆိုလို့ရှိရင်ပေါ့အရင်လိုနှစ်ပတ်သုံးပတ်ထားတာမဟုတ်ဘူးနော်။ကောင်းပြီဆိုလို့ရှိရင်ပြန်ပြန်ပေးစင်းတယ်ပေါ့နော်။အဲ့ဒါကတော့ဆေးရုံအနေနဲ့လုပ်ထားတယ်။နောက် emergency မဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဖုန်းနံပါတ်တွေကိုဖြန့်ဝေထားပါတယ်ရှင်။ဒီလိုလူစုလူဝေးတွေဖြစ်ပေါ်မှုနဲ့လူတွေထိတွေ့မှုရှောင်ဖို့အတွက်ပေါ့နော်။ကျွန်တော်တို့ဒီအရေးပေါ်စိတ်ကျန်းမာရေးဆိုင်ရာတွေဆွေးနွေးဖို့ရရချင်းပြန်လဲကြားနာဖို့ပေါ့နော်။ဒီစိတ်ကျန်းမာရေးဆေးရုံနဲ့ပတ်သက်ပြီးတော့တည်လို့တဲ့အချက်တွေကိုကျွန်တော်တို့အခုညီလိုရင်ဆက်ကြဲဖို့အတွက်တယ်လီဖုန်းလေးတွေကိုကျွန်တော်တို့ကမီဒီယာကိုဖြန့်ဝေထားပါတယ်ရှင်။
အခုလိုအချိန်မှာသတင်းအမှားတွေကိုယုံကြည်ပြီးစိတ်ဖိစီးမှုများတာတွေမဖြစ်စေဖို့နဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ချက်တွေကိုလိုက်နာဖို့အတွက်လည်းအကြံပေးထားပါတယ်
။သတင်းအချက်အလက်တွေအမှားတဲ့ဟာတွေကိုအရန်ကိုစိတ်ခံစားချက်ပြင်းမှမစိတ်ဖိစီးမှုတွေများလာတယ်ရှိတဲ့အတွက်ကြောင့်မလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနထုတ်ပြန်နေပေါ့နော်။သတင်းအချက်အလက်တွေဟိုဒါပဲထပ်တင်နေလို့ဖြစ်တဲ့အချိန်မှာဆိုလို့ရှိရင်အနေထိုင်ုံတွေပေါ်ပြတဲ့မီဒီယာတွေကိုကြည့်ကြတယ်ကိုရှင်းချတင်နေပေါ့နော်။ဥမာသူများဖြစ်နေတဲ့ဟာတွေကိုကိုကကြည့်မှမစိတ်ချောက်ချားနေမယ်အစားပေါ့နော်။ကိုစိတ်သက်သာရမယ်နည်းလမ်းလေးတွေကိုရှာပြုံးမှပေါ့နော်။ကိုကကိုပေါ့နော်စိတ်သက်သာအောင်နေတင်နေ
။အရေးပေါ်စိတ်ကျန်းမာရေးဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့နဲ့ရချိန်ပြန်လဲပြတာလားလူနာလွှဲဖို့တဲ့ကိစ္စတွေမှာအကူအညီလိုအပ်လာရင်စိတ်ကျန်းမာရေးဆရာဝန်တွေကိုယ်တိုင်ဖြေကြားဆွေးနွေးပေးနေပြီးဖုန်းနံပါတ် 399-46656653-661-662-663-664 တို့ကိုဆက်သွယ်ပြီးအကူအညီရယူနိုင်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPB ကလည်းအခုလို COVID-19 ထိန်းချုပ်ကာကွယ်ရေးကာလမှာအွန်လိုင်းစိတ်ပိုင်းဆိုင်ရာအကြံပေးအစီအစဉ်ကိုဆောင်ရွက်ပေးနေပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့399-423-3964-4139နဲ့399-511-6266တို့ကိုအချိန်မီဆက်သွယ်အကြောင်းကြားနိုင်ပါတယ်။ဒီကနေ့စီးရင်တွေအရနိုင်ငံပေါင်း208နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း12သိန်းကျော်ကိုကူးစက်ခဲ့တာပါ။ဒီရောဂါကြောင့်သေဆုံးသူ9000ကျော်ရှိခဲ့ပြီးပြန်လည်သက်သာလာသူဟာလည်း26သိန်းကျော်အထိရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာတော့မနေ့ကညထုတ်ပြန်ခြင်းအထိဆို COVID-19 ရောဂါဖြစ်ပွားသူ22ဦးရှိခဲ့ပြီဖြစ်ပါတယ်။ပြည်သူတွေအနေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂါကာကွယ်ရေးဆိုင်ရာကျန်းမာရေးပညာပေးအချက်အလက်တွေကိုတိတိကျကျလိုက်နာပေးဖို့နဲ့ဒီယောဂါကူးစက်မှုမရှိစေရေးပူးပေါင်းပါဝင်ပေးဖို့ကိုနှိုးဆော်ထားပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်။